မြန်မာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးထူးထားတဲ့ KNU ကရင်မျိုးရာစီယုံဖာပုံခရိုင်သမ္မာငါးသက်ဖွဲ့နဲ့မြန်မာစစ်သားတို့ကြားဖာပုံမြို့နယ်မဲဝံဒေသမှာတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ KNU ကရင်မျိုးရာစီယုံလှုပ်ရှားစီတာမှာတပ်မတော်သက်စခန်းတွေနဲ့ထပ်မံစိုးချသက်စခန်းတွေကိုဇင်းနှစ်ကုန်နောက်ဆုံးစားရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ကနေတောင်းဆိုထားပြီးဒီလဆွေးနွေးတိုက်ပွဲဖြစ်ပွားလာနေတာပါ။ဖာပေါ်မြို့နယ်မဲဝံဒေသမှာမြန်မာစစ်တပ်နဲ့ KNU စစ်မှန်ငါတိုင်ရင်တရနှစ်တပ်ဖွဲ့ကြားစိုက်ပွဲဖြစ်ပွားနေစေလို့ဖာပေါ်ခရိုင် KNU စစ်မှန်ငါပြောခွင့်ရဘသူမမန်းကပြောပါတယ
်နေ့စဉ်လို့တော့ကျွန်တော်တို့ကြားတော့ဖြစ်နေတယ်လို့တော့ရှိတာပေါ့ဗျာအဓိကကတော့သူကစစ်တပ်ဘက်ကစီကျုံလာတဲ့အပေါ်မှာကိုပဲမှုတည်တာပေါ့ဗျာ
ဒီဇင်ဘာလ18ရက်နေ့မှာလဲဖာပေါ်မြို့နယ်ထုံမဲထာကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒေသတွင်းသတင်းတွေကဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့မြန်မာစစ်တပ်ကစစ်တီတချို့ဖမ်းဆီးခံရတယ်လို့သတင်းပေါ်ထွက်နေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူး။ဖာပေါ်မြို့နယ်ကတပ်မတော်စခန်းရှိရာမဲဝံကျေးရွာနဲ့အနီးဝန်းကျင်ကို KNU စစ်မှန်၅ဖွဲ့ကဒီဇင်ဘာ15ရက်နေ့မှာစပြီးပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးချေမှုတွေရှိခဲ့တယ်လို့ဒီတိုက်ခိုက်မှုတွေစုပြန်သွားမယ်လို့လည်းတပ်မတော်ပြောရေးစုခွေရှိသူကပြောပါတယ်။ဒီတိုက်ခိုက်မှုပြီးဖာပေါ်ဒေသကိုမြန်မာစစ်တပ်နဲ့ကရင်လေကြားစောက်သား PGF တို့ပူးပေါင်းရာတွေထပ်မံပြစ်တင်လာခဲ့တာပါ။ဖာပေါ်ဒေသရောက်ကရင်လေကြားစောက်သား PGF တပ်မှုလူကတော့မဲဝံဒေသဘက်မှာစိုက်ပွဲဖြစ်ပွားနေတယ်လို့ဆိုပါတယ်။
အဘောဘက်မှာဖြတ်ခုနေရနေဖြတ်ဖြစ်နေပြီပဲအဲ့ဒါအကြီးနဲ့ပဲလေတယောက်ယောက်အဝေးကနေရတဲ့ဖြစ်တော့မနေ့ကတော့ကျွန်တော်တက်နေမှုတော့သူ့လူနဲ့ဆက်ဆွေရတယ်အဲ့ဒါမျိုးကသူတို့အရင်လာပြည့်တယ်လေနေရာစုပ်ခတ်တာနေရာလူတာပေါ့ကွာ
မဲဝံဒေသဘက်မှာတိုက်ပွဲဖြစ်လာတဲ့သူဒေသခံရွာသား300လီပါစစ်ဘေးသိမ်းရှောင်နေရဆဲလို့ KNU စစ်မှန်ငါပြောခွင့်ရဘသူမမန်းကပြောပါတယ်
ရွာပြေးဝေးဝေးလန်လန်ကိုသူတို့သိချောင်တာမဟုတ်ဘဲနဲ့သူတို့ရွာနီးချုပ်ဆာလေကြည်လို့ရနေရကိုပဲချောင်တဲ့အတွက်ကြောင့်သူတို့အတွက်ကတော့ရွာနဲ့အဝင်ထွက်အဆက်ပြတော့ရှိကြတာပေါ့နော်လူကြီးနေရာကျော်300လောက်ပဲရှိမှာပေါ့နော
်ဖာပုံဒေတာဘက်စစ်ပွဲညင်တဲ့ရေးအတွက်သမရဘက်ကသတ်ဆုပ်ပေးမဲ့အခြေအနေပေါ်မူတည်နေတယ်လို့ဘဒူမမန်းကဆက်ပြောပါတယ
်ကရင်လေးဘက်ကတောင်းဆိုထားတဲ့မိကုံလက်ကုံရှိပေါ့ဗျာအဲ့ဒီတက်တာကြည့်တို့တော့ဘလောက်ကြည့်ကောင်းကျပေါ်ပြန်ဆုပ်ပေးနိုင်မလဲပေါ့များအဲ့ဒီပေါ်မှာပဲဒီတိုက်ပွဲရဲ့ဖြစ်တာနိုင်ဤမဖြစ်နိုင်တော့ဘူးမြန်မာစိုးရစစ်တပ်ရဲ့ဒီရဲ့ပေါ်မှာဘူးကြလို့ပဲပြောရမှာဖြစ်ပါတယ
်ဖာပုံဒေတာဘက်မြန်မာသမတော်နဲ့ KNU တို့ကြားစစ်ရေးသိမ်းမှမှုချင်းနေနဲ့ပတ်သက်လို့သိရှိဖို့သမတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဖာပေါ်မဲဝံဒေသနီးဒီဇင်ဘာ15ရက်နေ့တိုက်ပွဲမှာသမရဘက်ကနေမီကျုံလုံးစစ်ချီလာလို့တိုက်ပွဲဖြစ်ပွားတာလို့ KNLA ဘက်ကဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့သလိုအဲ့ဒီဒေသမှာအုပ်ချုပ်မှုကိစ္စဆောင်ရွက်နေတဲ့သမရသားတွေကို KNLA သမ9ကမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းသမရဘက်ကဒီဇင်ဘာ15ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပေါ်မြို့နယ်ပိုလိုထာကျေးရွာမျိုးရမီတူးကိုအမှတ်၈စစ်ကူကဲရေးဆန္ဒချုပ်စကခလက်အောက်ခံသမရသားနှုတ်ကပြစ်သခဲ့ပြီးနောက်ပိုင်းဒေသတွင်းမြန်မာစစ်တပ်စခန်းရုပ်သိမ်းရေးဒေသခံဆောင်လက်ချီတောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့မှာလည်းမြန်မာတပ်စခန်းတွေဒီဇင်ဘာလအကုန်ရုပ်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နေမျိုးလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်သွားမှာဖြစ်ကြောင်းကရင်မျိုးသားလူမျိုးရေးသမတော် KNLA ကလည်းသတင်းထုတ်ပြန်ထားပါတယ်။ KNU ကရင်မျိုးသားစည်းရုံးဟာမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးထူးထားပေမဲ့ဖပေါ်ခရိုင်ဘက်မှာသမတော်ကလည်းလမ်းဖောက်လို့နေမှုနဲ့ပတ်သက်လို့ KNU သမ၅ကြာ2018ခုနှစ်မလကစတင်ပြီးနှစ်ဖက်စီရေးပဋိပက္ခတွေစတင်ဖြစ်ပွားလာပြီးတော့ဒီ2020နှစ်ကုန်စီရှိနေစဲလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်